ဖိလစ်ပိုင်နဲ့ရုရှားသမ္မတနှစ်ဦးတွေ့ဆုံပြီးရုရှားနိုင်ငံကဖိလစ်ပိုင်ကိုလက်နက်တွေပို့မှုရောင်းချမဲ့အခြေအနေရှိတယ်လို့သုံးသပ်သူတွေကခန့်မှန်းနေကြပါတယ်။တရုတ်နိုင်ငံနဲ့ကြံအရှေ့တောင်အာရှနိုင်ငံတွေကြားအငင်းပွားစရာဖြစ်နေတဲ့တောင်တရုတ်ပင်လယ်ရေပြင်မှာရုရှားနိုင်ငံရဲ့ဒိုက်ရိုက်အကျိုးသက်ရောက်မှုတစုံတရာမရှိဘဲနဲ့ဘာကြောင့်အရှေ့တောင်အာရှနိုင်ငံတခုကိုရုရှားကလက်နက်ရောင်းချင်ရသလဲဆိုတာရပ်ဂျနင်းစ်ရဲ့ထိုင်ဝမ်ကပြပို့တဲ့သတင်းလွှာကိုဆက်ပြီးတော့ပြောပြပါမယ်ရှင်။ဖိလစ်ပိုင်သမ္မတဒူတာတေးရဲ့ရုရှားခရီးစဉ်တွင်သမ္မတပူတင်နဲ့တွေ့ဆုံတဲ့အခါမှာလုံခြုံရေးနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေကိုလည်းဆွေးနွေးကြမယ်လို့ဖိလစ်ပိုင်သမ္မတရဲ့ web page မှာဖော်ပြထားပါတယ်။ရုရှားနိုင်ငံရဲ့ဒီလိုလက်နက်ရောင်းချမှုဟာတောင်တရုတ်ပင်လယ်ပြင်အတွင်အမေရိကန်ရဲ့စီးရီးဩဇာလွှမ်းမိုးမှုကိုလျှော့ချနိုင်မှာဖြစ်ပေမဲ့တရုတ်နိုင်ငံရဲ့ညွန်ညင်မှုကိုတော့ရှောင်လွှဲနိုင်အောင်ကြိုးစားရမှာဖြစ်ပါတယ်။မနီလာအခြေစိုက်သုတေသနအဖွဲ့တစ်ခုဖြစ်တဲ့ Asia Pacific Pathways to Progress Foundation ကသုတေသီ Aaron Rabina ကအခုလိုသုံးသပ်ပါတယ
် For Russia I think it's clear that US influence is very extensive in the Philippines
ဖိလစ်ပိုင်မှာအမေရိကန်ရဲ့ဩဇာလွှမ်းမိုးမှုကြီးမားတယ်ဆိုတာတော့ရှင်းပါတယ်ဒါကြောင့်ရုရှားကလက်နက်ရောင်းမဲ့ကိစ္စဟာသူတို့ရဲ့နိုင်ငံရေးဩဇာကိုဖိလစ်ပိုင်မှာမြင့်တင်ဖို့ရည်ရွယ်တာဖြစ်ပါတယ်ဒါပေမဲ့ရုရှားစီကဘလို့လက်နက်အမျိုးအစားလဲဘလို့သုံးပါလဲဆိုတာနဲ့ပတ်သက်ပြီးတော့တရုတ်ဘက်ကတော့စိုးရိမ်မှုတစုံတရာရှိနိုင်ပါတယ်။ဒီလက်နက်တွေကိုတောင်တရုတ်ပင်လယ်တွင်းမှာသုံးမယ်ဆိုရင်တော့တရုတ်ဘက်ကအမှတ်တမဲ့နေလိမ့်မယ်မဟုတ်ပါဘူး
။တောင်တရုတ်ပင်လယ်အငင်းပွားမှုမှာတရုတ်ကတစ်ဖက်အမေရိကန်အကူအညီကိုရယူလိုတဲ့ကြံအရှိတောင်အာရှနိုင်ငံတွေကတစ်ဖက်ရှိနေပြီးရုရှားအတွက်အကျိုးစီးပွားတစုံတရာမရှိနိုင်ပေမဲ့တရုတ်ကိုထောက်ခံမှုပြသဖို့မျှော်လင့်ပုံရတယ်လို့စင်ကာပူ ISEAS ကသတင်းသည်ထမ်ဆက်ရှာလန်ပါလန်နူပတ်ကခုလိုပြောပါတယ
် In South China Sea Moscow always support Beijing they want to be recognized as a super
တောင်ပင်လယ်မှာရုရှားကတရုတ်ကိုအများအန်းထောက်ခံနေတာပါအင်အားကြီးနိုင်ငံတွေဆိုပြီးတော့ American နဲ့တရုတ်ကသာပြောနေကြတယ်တော့ရုရှားကလည်းအင်အားကြီးနိုင်ငံအဖြစ်အတိမတ်ပြုခံကြပါတယ်ရုရှားဒါမှမဟုတ်ဆိုဗီယက်ပြည်ထောင်စုဟာလည်းတစ်ချိန်ကဒိတ်တည်ကျဲနိုင်ငံတစ်ခုဖြစ်ခဲ့တာပါပဲ
ရုရှားနဲ့တရုတ်တို့ဟာစီးအေးကာလတုန်းကအမေရိကန်ကိုဘုံရန်သူဖြစ်သတ်မှတ်ခဲ့ပြီးအခုခါမှာလည်းအမေရိကန်နဲ့တရုတ်တို့ဟာကုန်သွယ်ရေးနဲ့ရေချောင်းချက်ထွေမှုတွေနဲ့ပတ်သက်ပြီးအငင်းပွားနေသလိုအမေရိကန်နဲ့ရုရှားဟာလည်းစိုက်ဘာလုံခြုံရေးကိစ္စနဲ့အရှေ့ဥရောပပြဿနာတွေမှာထိတ်တိုက်တွေ့နေကြတာဖြစ်ပါတယ်ဖိလစ်ပိုင်ဟာသူတို့ရဲ့မဟာမိတ်ဟောင်းအမေရိကန်အပေါ်စီးရေးအထောက်အကူတွေအတွက်1952ခုနှစ်ကတည်းကအားကိုးလာခဲ့ပေမဲ့2016ရွေးကောက်ပွဲနောက်ပိုင်းမှာတော့သမ္မတဒူတာတေးဟာတရုတ်နဲ့ခိုင်မာတဲ့ဆက်ဆံရေးထူထောင်တာအပါအဝင်နိုင်ငံစုံနဲ့ဆက်ဆံရေးမဟာဗျူဟာကိုကျင့်သုံးလာခဲ့ပါတယ်ရုရှားဖိလစ်ပိုင်အနာဂတ်ဆက်ဆံရေးဟာရုရှားနိုင်ငံအတွက်ပစိဖိတ်စိတ်ကမ်းမြို့ဖြစ်တဲ့ဗလာဒီဗော့စတော့ခ်မြို့ကိုရေချောင်းနဲ့ဆက်သွယ်ဖို့လမ်းပွင့်သွားနိုင်တယ်လို့စင်ကာပူအမျိုးသားတက္ကသိုလ်တွဲဘက်ပါမောက်ခအဂျူအရိုအရာရယ်ကဆိုပါတယ်
Having a friend in Duterte means the Russian ships can stop over in the Philippines
ဒူတာတေးနဲ့မိတ်ဆွေဖြစ်ရတဲ့အတွက်ရုရှားသင်္ဘောတွေအတွက်ပစိဖိတ်ကိုသွားတဲ့ခရီးမှာတထောင်နားစရာရရှိနိုင်ပါတယ်တနည်းပြောရရင်ဖိလစ်ပိုင်ကိုမဟာမိတ်ဖြစ်အောင်လှုပ်ထားနိုင်တော့အင်အားတိဆောက်ရေးအတွက်အလားအလာသိကောင်းနိုင်ပါတယ်
။ရုရှားနိုင်ငံဟာဗီယက်နမ်နိုင်ငံကိုလည်းအဓိကလက်နက်ထောက်ပံ့နေပြီး2011ခုနှစ်တုန်းကဗီယက်နမ်ကိုကမ်းခြေကပစ်လွတ်တဲ့ဒုံးကျည်စခန်းတစ်ခုရောင်းချခဲ့ပါတယ်။မလေးရှားဟာလည်းရုရှားစီကတိုက်လေယာဉ်တွေဝယ်ယူရရှိနေပါတယ်။ဒါကြောင့်ရုရှားအနေနဲ့အရှေ့တောင်အာရှဒေသမှာမဟာမိတ်တွေတိုးချဲ့တိဆောက်ဖို့ကြိုးပမ်းနေတယ်လို့သုံးသပ်သူတွေကဆိုပါတယ်။လက်နက်တွေကိုတနိုင်ငံတည်းကမဝယ်ပဲနိုင်ငံအများပြားကဖြန့်ပြီးဝယ်ယူလိုတဲ့ဖိလစ်ပိုင်မှာသမ္မတဒူတာတေးကမူးယစ်ဆေးဝါးနှိမ့်ကွပ်မှုကိုအလွန်အကျွံပြင်းပြင်းထန်ထန်လုပ်နေပေမဲ့ရုရှားဘက်ကလည်းလက်နက်ရောင်းတဲ့ကိစ္စမှာဒီအချက်ကိုထည့်သွင်းစဉ်းစားခြင်းမရှိပါဘူး။ဒါကြောင့်ဖိလစ်ပိုင်အတွက်စဉ်းစားရမယ့်တစ်ခုတည်းသောအချက်ကတော့တရုတ်ရဲ့ညှဉ်းပန်းမှုမခံရရေးသားဖြစ်ပြီးအခုဝယ်ယူတဲ့လက်နက်တွေကိုမွတ်စလင်သဘုံတွေခုခံတဲ့နေရာမှာတောင်တရုတ်ပင်လယ်တွင်ကဖိလစ်ပိုင်ရဲ့အကျိုးစီးပွားကိုကာကွယ်တဲ့နေရာတွေမှာသုံးမယ်ဆိုရင်တော့ဒီကိစ္စပြေလည်သွားမယ်လို့သုံးသပ်တာတွေလည်းရှိနေကြပါရဲ့ရှင်။